တက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေဟာအင်အားကန်မောင်ကနေရန်ကုန်တက္ကသိုလ်ထိလမ်းလျှောက်ချစ်တက်ပြီးကျောင်းသားသမဂ္ဂအဆောက်အအုံဝင်အတွင်းမှာစိုက်ထုတ်ထားတဲ့ဘူအောင်ကျော်အထိမ့်မတ်ကျောက်တန်ရှိမှာ7ဇူလိုင်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်။7ဇူလိုင်နေ့ကိုကျောင်းသားတွေအနေနဲ့မမေ့သင့်ကြောင်းနဲ့ဖြိုပြက်ခံခဲ့ရတဲ့ကျောင်းသားသမဂ္ဂအဆောက်အဦးနေရာမှာကျောင်းသားသမဂ္ဂအဆောက်အအုံအစ်ပြန်လည်တည်ဆောက်ပေးဖို့အနောက်ပိုင်းနည်းပညာတက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုနေထက်အောင်ကပြောပါတယ်။
ကျွန်တော်တို့ကျောင်းနေထဲမှာကျောင်းသားသမဂ္ဂတွေဒီမိုကရေစီလှုပ်ရှားမှုတွေကဒီကျောင်းသားသမဂ္ဂအဆောက်အအုံနဲ့တူဖြိုပြက်ခြင်းခံခဲ့ရတယ်။အဲ့လိုမျိုးဖြိုပြက်ခြင်းခံခဲ့ရတဲ့နေ့ကျွန်တော်တို့ကျောင်းသားတွေသွေးမြေကျခဲ့ရတဲ့နေ့ဒီနေ့ကကျွန်တော်တို့အားလုံးဘယ်တော့မှမမေ့သင့်တဲ့နေ့တစ်နေ့ဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့ဒီနေ့ကကျောင်းသားသမိုင်းရဲ့အထင်အမှတ်နေရာဖြစ်တယ်။ဒီတော့ဒီနေ့မှာကျောင်းသားသမဂ္ဂအဆောက်အအုံကြီးပြန်လည်ဆောက်လုပ်ပေးဖို့အတွက်ဒီနေ့ကနေပဲကျွန်တော်တို့ရဲ့ပြည်သူအစိုးရကိုခန့်မှန်းတောင်းဆိုလိုက်တယ
်။ရန်ကုန်တက္ကသိုလ်တဲကကျောင်းသားသမဂ္ဂအဆောက်အအုံဟောင်းနေရာကိုနှစ်ပေါင်း90ကျော်တောက်ခတ်ပိတ်ထားခဲ့တာဖြစ်ပြီးဒီနှစ်မှာဝင်ရောက်လေးပြူခွင့်ပြုတာဖြစ်ပေမဲ့ကျောင်းသားတွေပြန်လည်ထွက်ခွာသွားတဲ့နောက်မှာခြံသီးရိုးကိုပြန်လည်တောက်ခတ်ထားခဲ့ပါတယ်။အဲ့ဒီနေရာမှာအများပြည်သူဝင်ရောက်လေ့လာနိုင်အောင်ကျောင်းသားသမဂ္ဂအဆောက်အဦးပြန်လည်မတည်ဆောက်ခင်အချိန်ထိဖွင့်လှစ်ပေးထားဖို့ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌဟောင်းကိုသေးရလွင်ကအစိုးရအသစ်ကိုတောင်းဆိုလိုက်ပါတယ်
။ကျောင်းသားသမဂ္ဂအဆောက်အဦးပြန်လည်ဆောက်လုပ်ဖို့ဒီတစ်ခုပဲရှိတယ်။ကျွန်တော်ကျောင်းသားမျိုးတွေအားလုံးအဖွဲ့အစည်းတွေအားလုံးပြန်ပြီးတော့ဒီကျောင်းသားမကအဆောက်အဦပြန်လဲဆောက်ရတဲ့ကိစ္စအတွက်ကျွန်တော်တို့လက်တွေ့ကျတဲ့လုပ်ငန်းစဉ်တွေပြန်လဲပြုလုပ်ဖို့အတွက်လိုအပ်ပြီးလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ကျောင်းသူကျောင်းသားတွေမှာလည်းအချိန်နဲ့အချိန်တော့ကွဲပြားမှုတွေရှိနေတဲ့အချိန်မှာကျောင်းသားမကအဆောက်အဦပြန်လဲဆောက်ရဖို့အတွက်ကိုကျွန်တော်တို့အားလုံးစူးစိဖို့အသင့်ပါလို့ကျွန်တော်တို့ပြောချင်ပါတယ
်အလားတူဘာကသကျောင်းသားတွေဦးဆောင်တဲ့ကျောင်းသားတွေနဲ့နိုင်ငံရေးတကြွလှုပ်ရှားသူပေါင်း40လောက်ဟာဒီနေ့မနက်ပိုင်းကရန်ကုန်မြို့ပြည်လန်းစိုက်ပျိုးရေးမှတ်တိုင်ကနေရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂအဆောက်အဦနေရာကိုချီတက်လမ်းလျှောက်ပြီးလွမ်းသူပန်းခွေချတာအလေးပြုတာကြပြာရွတ်ဆိုတာတွေပြုလုပ်ခဲ့ပါတယ်။တမိုင်းမှာစစ်အာဏာရှင်တွေရဲ့ရက်စက်တဲ့ပုံကိုနောင်မျိုးသက်တွေသိရှိဖို့ရည်ရွယ်ပြီး7ဇူလိုင်နေ့အထိမ်းအမှတ်အခမ်းအနားကိုလုပ်ရတာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗဟိုကော်မတီဝင်ကိုမင်းသွေးတစ်ကပြောပါတယ်
။လူမျိုးနှစ်စင်နေတိုင်းမပြောင်းကျင်းပတဲ့ရည်ရွယ်ချက်ကကျွန်တော်တို့ဒီဒီတမိုင်းမှာဆင့်အနာရှင်စနစ်ရဲ့စိုးရွားရက်စက်ပုံကိုအခုလက်ရှိပြည်သူတွေနားလည်ဖို့အတွက်နောက်မျိုးဆက်တွေနားလည်လာဖို့အတွက်ဒီလိုနားလည်လာမှသာလင်ပြည်သူတွေကဆင့်အနာရှင်စနစ်နဲ့အနာရှင်စနစ်ရဲ့စိုးရွားရက်စက်ပုံကိုတိလာပြီဆိုရင်ဒီနိုင်ငံမှာနောက်လာမယ့်မျိုးဆက်တွေလက်ထက်မှာဒီလိုမျိုးအနာရှင်စနစ်မျိုးထပ်မံမပေါ်ပေါက်အောင်လို့ကျွန်တော်တို့ကဒီဟာကိုဒီလိုမျိုးပွဲကိုနှစ်စဉ်နှစ်တိုင်းလုပ်ရတာဖြစ်ပါတယ်ဒီရွေးချက်ပဲရှိပါတယ
်မန္တလေးမြို့ရန်နာပုံတက္ကသိုလ်မှာလည်းတက္ကသိုလ်ကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေပူးပေါင်းပြီးသဲပန်းကျူလိုက်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်။ကျောင်းသားတွေကိုယ်တိုင်ဦးဆောင်ပြီးအခမ်းအနားတွေကိုကျင်းပခွင့်ရတာကြောင့်ကျောင်းသားကျောင်းသူတွေအနေနဲ့စီကံတကျဆောင်ရွက်တတ်တဲ့အလေးအကျင့်တွေရရှိလာကြောင်းရတနာပုံတက္ကသိုလ်အင်္ဂလိပ်စာစထန်နာကဆရာတုဒ္ဒကပြောပါတယ်
။ကျွန်တော်တို့ရတနာပုံကျောင်းသားသမဂ္ဂနေ့ဒီ7 July အထိမ်းအမှတ်ကင်လို့ကျွန်တော်ဟုတ်ပြီးအဲ့တော့ကျွန်တော်တို့ဗမာခွားချုပ်ကလည်းသူတက်နိုင်တဲ့ဘက်ကကုညီမယ်။အားကြောင့်မို့ဒီဟိုလိုမျိုးပွဲဖြစ်တာအင်မတန်ကောင်းပါတယ်။အင်မတန်လဲဟိုကကျောင်းသားတွေနဲ့စီးနဲ့ကန်းနဲ့လှုပ်တက်သွားတာပေါ့နော်စီးနဲ့ကန်းနဲ့လှုပ်တက်သွားတဲ့အတွက်ကျွန်တော်တို့စနစ်တကျသူတို့ well train ရသွားမှာပေါ့နော်ဒီရွယ်ချက်လဲပါပါတယ်ဒီပွဲဆိုအဓိကဥဆောင်တာကျောင်းသားတွေပဲ
ရတနာပုံတက္ကသိုလ်မှာကျင်းပတဲ့7 July နေ့အခမ်းအနားမှာကြပြားဆရာမောင်မှိုင်းလွင်အင်းဝါနဲ့စာရေးဆရာမောင်စင်ဝင်းပတိကုံတို့ကလည်းစာပေဟောပြောခဲ့ကြပါတယ်ခင်ဗျာ